Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925 32ကနေထုတ်လင့်နေပါပြီရှင်ဒီမှနောက်တော့အခုညပိုင်းအစီအစဉ်တွေတာဝန်ယူပြီးဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American ပြည်ထောင်စုက Venezuela အစိုးရပိုင်းရင်းနှီးကုမ္ပဏီကိုပိတ်ဆို့အရေးယူမှုတွေထားမှလိုက်ပါတယ်မစ္စုံဆဲကိုအရွယ်စားသေးပြီးစောက်တာဒါမှမဟုတ်နေရာပြောင်းစောက်တာမျိုးလုပ်ဖို့မြန်မာအစိုးရကစဉ်းစားနေပါတယ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူအိန္ဒိယကာဝေးရေးဝန်ကြီးဟောင်း George Fernandez ကလည်းသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတော့အမတ်ဤတဆင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပါရှင်ရခိုင်နဲ့ချင်းပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေရိုကြားတိုက်ပွဲဖြစ်ပြီးတော့ရွာသားတိုက်ဆုံမှုတွေလည်းရှိနေသလိုရွာတွေထဲစစ်တပ်ကဝင်ရောက်ရှာပွေရမှာပစ္စည်းသိမ်းယူတာတွေရှိနေတယ်ဆိုတဲ့သတင်းမှာကတော့
အဲ့ဒီစီးရင်အတီးကြကိုသူတို့ပြောက်တဲ့ငွေကြေးချွေတွေကိုကျမတို့လက်မဲ့ထိုးခိုင်းထားပါတယ်။အဲ့ဒီလက်မဲ့တွေရလာပြီးမှကျမတို့ကဒီကနေတာဝန်ယူရတယ်။
ရှစ်တိတောင်နဲ့မြေခမ်းပြည်သူလွတ်တော်ကိုယ်စားလှယ်ဒေါခင်ဆော်ဝေပြောသွားတာပါ။ပြည်ဆောင်ကတော့မကြခင်ကြားမှာပါ။ကြာပြင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတိဆောက်မှာရေအားလျက်စီစီမံကိန်းပေါ်ကန့်ကွက်နေတာကိုရှောင်ရှားနိုင်မယ့်နေရာတွေမြန်မာအစိုးရကစဉ်းစားနေတယ်ဆိုတဲ့သတင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ NLD အစိုးရကစတင်လိုက်တဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းစီကောင်ဆီနဲ့ဒါရိုက်လိုင်းဆွေးနွေးခန်းကိုတင်ဆက်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင်
။ Venezuela အစိုးရပိုင်းရင်းနှီးကုမ္ပဏီကိုတမနာတော်နဲ့ထားအစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပြီးဒါဟာ Venezuela ပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထိမ့်သိမ်းထားလို့တဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်။သမရနီကလပ်စ်မဒူရိုအစိုးရလက်အောက်မှာဗင်နီဇွဲလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကျတဲတွေကိုအလုံးလောက်ခံစားခဲ့ကြရပြီးဖြစ်ကြောင်းအမေရိကန်အမျိုးသားလူကြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတင်းလာနေမှာပြောပါတယ်အခုချမှတ်လိုက်တဲ့ပစ္စုပ်အရေးယူမှုကြောင့်သမရမဒူရိုနဲ့သူ့အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုလူယူလို့ရနိုင်တော့မှမဟုတ်ဘူးလို့ဂျွန်ဘိုလ်တွန်ကမနေ့တင်းလာနေကပြောပါတယ်ပစ္စုပ်အရေးယူမှုကြောင့်အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ဗင်နီဇွဲလားအစိုးရပိုင်းPDVSA ရန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်ထားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီနဲ့စီးပွားလုပ်ပိုင်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။ PDVSA ရဲ့အမေရိကန်လက်အောက်ခံကုမ္ပဏီ Citgo ကတော့ Venezuela ကရန်နယ်ကိုချက်ပြီးအမေရိကန်မှာလက်လီတက်စီဆန်တွေကတဆင့်ရောင်းချတဲ့လုပ်ငန်းတွေကိုပုံမှန်လည်ပတ်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ Citgo ကရသမျှဝင်ငွေတွေကိုတည်တံ့အကောင့်ဖွင့်ပြီးထိန်းသိမ်းထားမှာဖြစ်ပါတယ်။အမေရိကန်ဟာဗင်နီဇွဲလားထံကနေစစ်ကိုကုမ္ပဏီကိုခုယုတ်ဖို့စူးစမ်းနေတာလို့သမ္မတနီကိုလတ်စ်မာဒူရိုကပြောပါတယ်
။အမေရိကန်ဆိုရလုပ်ငန်းတချို့နောက်တစ်ခါပြန်ပေးရမယ့်အရေးကိုရှောင်ရှားလိုတဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပေးမယ်လေဒီမိုကရက်အမတ်တွေနဲ့အငင်းပွားနေတဲ့အမေရိကန်မက္ကဆီကိုနေကြမှာတတိုင်းဆောက်ရီကိုတော့အချုပ်မပေးဘဲနဲ့သူ့သဘောအတိုင်းဆက်ပြီးတော့ရက်တည်မယ့်အကြောင်းအင်ဗီရိုကပြောဆိုသွားပါတယ်။ဆိုရလုပ်ငန်းတွေရထားရတဲ့အဖြစ်မျိုးထက်ကြုံမှုသမ္မတထရန့်မလိုလားတဲ့အကြောင်းအင်ဗီရိုပြောခွင့်ရဆာရာဆန်ဒက်စ်ကပြောဆိုထားတာပါ။အမေရိကန်သမိုင်းမှာအချိန်အကြာဆုံးအဆိုရလုပ်ငန်းတချို့ပိတ်ထားခဲ့ရပြီးဒီကနေ့မှာတော့အဆိုရရုံတွေပြန်ဖွင့်နေပါပြီရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတာနဲ့သမ္မတဒေါ်နယ်ထရန့်အနေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ချင်းရှိမရှိစုံစမ်းတာကိုအထူးဆုံးသစ်စီမူရောဘမူလာရဲ့လုပ်ငန်းတွေမကြခင်မှာပြီးဆုံးတော့မှာဖြစ်ကြောင်းယာယီရှင်းနေကြုံမက်သျူဝစ်တီကာကတင်းလာနေမှာပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဟာပြီးလူနီးပါးဖြစ်နေပြီးဒါကြောင့်မစ္စတာမူလာရဲ့အစီအစဉ်ခံစားကိုမကြခင်မှာတွေ့ကြရလိမ့်မယ်လို့မျှော်လင့်ကြောင်းဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့တင်းနေတာရှင်းလင်းပွဲအတွင်းဘိုးအစိုးရရှင်းနေကြုံမက်သျူဝစ်တီကာကပြောပါတယ်။အရင်ဘိုးအစိုးရရှင်းနေကြုံဂျက်ဆက်ရှင်စ်ကိုသမ္မတထရန့်ကယာရုကဖယ်ရှားလိုက်ပြီးတဲ့နောက်နိုဝင်ဘာလကစလို့မက်သျူဝစ်တီကာဟာယာယီရှင်းနေကျုပ်တာဝန်ကိုထမ်းဆောင်နေကြတာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်မှုစောင့်ဆန်းနေတဲ့ဘိုးဆိုးရရှင်းနေကျုပ်အဖြစ်ခံထားရည်အမည်စင်းတင်တင်ခံထားရသူဝီလျံဘားကတော့မစ္စတာမူလာရဲ့အစီအခံစာကိုအများပြည်သူအားလုံးသိရှိနိုင်အောင်ထုတ်ပြန်သွားမယ်လို့သူ့ကိုယာရုခံထားရည်ကြာနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံကရာဇဝတ်ကြောင်းအရဖန်ဆီးခံဟွာဝေးကြီးခဲ့တဲ့တမိမှန်ဝင်ကျိုးနဲ့ဟွာဝေးကုမ္ပဏီပေါ်မှာဆွတ်ဆွဲထားတဲ့ငွေကြေးမတမာမှုတွေနဲ့ညာနာမူပိုင်ခွင့်ခိုးယူရေးဆွဲဆွဲချက်တွေပေါ်မှာတရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေးနဲ့တရုတ်ဆွေရကချက်ချင်းစုလို့တုံ့ပြန်ညှင်းဆိုလိုက်ပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးကစားကွက်ထဲမှာမှန်ဝင်ကျိုးကတစားကန်ဖြစ်ချားညံ့နေတယ်လို့မှန်ဝင်ကျိုးရဲ့ရှင်းတွေကပြောဆိုထားပြီးတော့ဒါဟာတရုတ်ကုမ္ပဏီတွေကိုအကျိုးအကြောင်းမရှိပဲတမင်ဖိနှိပ်တာလို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ ဟွာဝေးတို့နည်းပညာကုမ္ပဏီအပြင်ဟွာဝေးအကြီးကဲ့ရဲ့သမီးဖြစ်တဲ့မန်ဝမ်ကျိုးနဲ့အပေါင်းပါနှစ်ယောက်ကိုစီးပွားပိတ်ဆို့ခံထားရတဲ့အီဗန်နဲ့ဆက်သွယ်ပတ်သက်တာမှာစီကံတွေချိုးဖောက်ခဲ့တဲ့အတွက်တင်းနာနေကနယူးယောက်မြို့မှာရာသွေးမှုစက်တုံးမှုနဲ့အမေရိကန်ကဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဟွာဝေးကုမ္ပဏီကကုန်သွယ်ရေးဆိုင်ရာလှုပ်ဝှက်ချက်တွေခိုးယူခဲ့ပြီးတော ဒီမှာအခုဟွာဝေးကုမ္ပဏီကိုတရားစွဲဆိုလိုက်တဲ့အတွက်တရုတ်နဲ့အမေရိကန်ကြားတင်မာမှုတွေပို့ပြီးတော့မြင့်တက်လာနေပါတယ်။
Fury American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုက်တိုမီတာ19 kHz 15 35တုံညလိုက်တိုမီတာ22 kHz 88.8တုံညလိုက်တိုမီတာ32 kHz 92.5နဲ့ပထမလာယူကမှာလိုက်လံမီတာ190 kHz 15.5လိုကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
ပြည်내မှာတိစောက်ဖို့ရှိနေတဲ့မြစ်စုံဆဲကိုအရွယ်အစားပေးလိုက်တာဒါမှမဟုတ်နေရာရွှေ့ပြောင်းတိစောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြန်မာစုရတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တပောက်ပေါင်းချင်းထိခိုက်မှုတွေရှိနေလာကြောင်းဒေသခံတွေနဲ့မြန်မာနိုင်ငံနေရာအနှံ့အပြားကအများပြည်သူတွေရဲ့ကန့်ကွက်မှုတွေကြောင့်အမေရိကန်ဒေါ်လာ3.6ဘီလီယံကုန်ကျခံတိစောက်မဲ့မြစ်စုံရေးအားလဲစစ်ဆ ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီကနေ့ကျွန်တော်တို့ကပြောပ ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီနေ့က ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
National Appoyer CBI Lukore, Nissan Gabadawan, Agri Sambu Dipe Chini, Sitan Topola Yamaro, Nemananga, Nangan Mountia Shizema, a Sindia don't send Nessin Machini Bio, begin Nigata Sayin, a Sin Nessin Tadale Pibari, Tamanonga Nasa Goshi Bio, begin Nigaro don't say Shigaba, Tamano Donya Sueno, Agri Lai Samu Amyazon Pibio, Tamano Dia Sueno, Agri Lai Samu Akinzon Pibari, Megan Bianzuka, Pigan Nicada sign, a sin lazy jaw, a drag, Kaba Agri like Samuel Akinzo, Nangan Nessin and Mamma Bawin or Apsipari, Megan and the Manoa Connecetti Shibiro, Pigan Nica, Connecetta Shigarawa, Agri like Samuel Akinzo Nanganuga, Taman and New Zealand of Pizabiro, Agri like Samuel Amyazo Nanganugaro, Somalia, Syria, down Sudan of Pizabari.
In Yakaway, when you hung lepit, the Mademoiselle, you would take Jawazo. Pambukuni bigger to lepid, why in the magi, George Fernandez had dignity in anima requel and toavi pipare, a testation at USC Vipite, George Fernandez, Alzheimer, Mania, Choina, Yoga, Gukala, Sita, Kanza, Bidanama, Quellon Togger, Pipare, George Fernandez, Nemaninga Machilon, Democracy, Tamsu Sanabia Murina, by Indian and Amego, Tobi, Colon Lagare, Democracy, Tejalusha to Jamba Lumerigo, New Delhi Muga, two and the Emani Tangu, Bigera, Yungan Pungu, Bigera, Abin. India, I think, one year, Lord Matauni, the Mademogracy, a year to take down an Usan Kuni bigger to Ulepipare, 2 year Kuni Pamurija, India, Lord of Dumayo, Lord of Pimpamaba, the Mademogracy, Yego, Seven Zamu, Kuni Pimuri, Pomu Yashi Lagabare, Socially Warago Yonchi to George Fernandez, Tatangoya Kunasa Gunitiga Salo, Indianagama, Lotama Akun Yego, Usan Loshaga to Chibi, Janata Da Party, ကောင်းဆောင်တအူးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်စမတာပါတီကိုတည်ထောင်ခဲ့ပါတယ်ဂျော့ချ်ဖာနန်ဒါဆာအိန္ဒိယနိုင်ငံရဲ့ကာကွယ်ဝန်ကြီးအဖြစ်2009ရာကိုယ်စားရှိခုနှစ်ကနေ2006ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဂျော့ချ်ဖာနန်ဒါဆာမြန်မာဒီမိုကရေစီအရေးတင်နာမကပဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်က
ပို့ပြီးတော့ဆွေးရလာနေတဲ့အကြောင်းတရုတ်နိုင်ငံကနိုင်ငံသားသတင်းတောက်များအဖွဲ့ FCCC ကထက်ဝင်နေပါကသူတို့ကိုအာဏာပိုင်တွေကနောက်ရောက်ခံလက်နေတဲ့အကြောင်းထွက်ဆိုကြပြီးတော့နောက်တစ်90ရာခိုင်နှုန်းကတော့သူတို့ရဲ့ဖုန်းတွေလုံခြုံရေးတွေပေါ်မှာဆွေးနေတဲ့အကြောင်းထွက်ဆိုမိပါတယ်။ဒါပြင်စစ်တမ်းကောက်ခံခဲ့သူ၃ဦးတဘုံကတော့တရုတ်ဆွေးရဟာသူတို့ကိုအများပြည်သူမြင်ကွင်းမှာထားရှိတဲ့
ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်ရတိတောင်မြို့နယ်အုံချောင်းကျေးရွာကလူများစုတိမ်းချောင်ဆက်ပြေးနေရသလိုရွာသွေးမှာလည်းတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကနေဝိုင်းပါပိတ်ဆို့စစ်ဆေးနေတယ်လို့ဒေတာခံတွေကပြောပါတယ်။ ကျွန်တော်ဝိုင်လာ26ရက်နေ့ကလည်းရတိတောင်မြို့နယ်အုံချောင်းကျေးရွာကလူများစုတိမ်းချောင်ဆက်ပြေးနေရသလိုရွာသွေးမှာလည်းတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကနေဝိုင်းပါပိတ်ဆို့စစ်ဆေးနေတယ်လို့ဒေတာခံတွေကပြောပါတယ်။
ကျွန်တော်ကလေးကောင်းမှာထိခိုက်တန်ရာရသွားပြီးရန်ကုန်စေယုံပုံမှာမင်းညကဆုံးသွားပါတယ်ဆိုပြီးသူကပြောဆိုသွားပါတယ်။တိုက်ပွဲဖြစ်ပွားပြီးသမိလှရွာတွင်မှာတမတော်ကနေရှာပွေစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ရတိတောင်နယ်မြေခံပြည်သူ့လူတော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ်။ဒီဖြစ်စဉ်မှာကျမတို့ဒီရွာသားတွေရောပြချက်အရမင်းမင်းနဲ့မှာကျမတို့ရဲ့ဒီရခိုင်ပြည်နယ်အမှတ် 1 ตัวไล่เด็กค่ะตะเกเล่ฟิกซี่เปลี่ยนไปเลยอ่ะชีกาเลยถ้าเราดูอดีตจะพอเลยย้อนไปสิยาสิ่งเก่าขาบาร์เลยอดีตสิ่งที่จะเอาสุดยอดเปลี่ยนได้เมื่อเจอช่วยได้กูจะมารู้เรื่องแม่ทุกข์ขันขาบาร์เลยอดีตเรื่องแม่ที่ยานาบีมาจะมารู้ว่าดีจานี่ตั้งวันที่จะดูได้กูจะมาไม่สนานในรถกูจะได้ดูอันนี้เนี่ยจะเอาเสพผู้ขอทุกข์ไปกูจะมารู้อันนี้เนี่ยตั้งสูตรมาสิไปเลย
ย้อนไปไปใช่เนี่ยพี่ซีดีกูตั้งมรกันเลยตั้งอยู่แค่เรื่องสุดสุดเฉพาะมาอันนั้นไปตั้งเส้นสนามจุกะตั้งมรกันพี่ยี่สิบกว่าชีดูปูมุจิเวนโซอุกะเนียนสุวาเลยเฮ้ยเราดูว่าเราแค่ไหนเนี่ยคือเราดูว่าโอ้โหเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเฮ้ยเ
သမရတရိမှာပြန်ကြားရေးဖွဲ့သွဲပက်တွင်မှုဘုံမှုချုပ်စုံမင်းနှုံးကတော့ရွာသားတွေပိုင်ဆိုင်တဲ့ရွှေငွေပစ္စည်းတွေကိုတင်းစီတဲ့ဆိုတာနဲ့ပတ်သက်ပြီးတန်ကြားလာမယ်ဆိုရင်တော့သမရလုတ်ထုံးလုံနေတဲ့ညီစစ်စစ်သွားမယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။တည်ရပိုင်တိုက်ပွဲဖြစ်စဉ်တွေတွင်ခြေရွာသားတွေထိခိုက်ဒဏ်ရာရတာသမရကလည်းရဲနဲ့စစ်ဆေးခံရတာတွေရှိနေတယ်လို့တိုက်ပွဲ
ICC နိုင်ငံကရာဇဝခုံရုံးကိုပေးပို့သွားမယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာနော်ဗမာစစ်တပ်ကနေပြီးတော့အပြင်းမရှိတဲ့ဒီအရသာတွေရဲ့အပေါ်မှာနော်ဒီလူလူစုတွေရဲ့အပေါ်မှာကျွလွန်နေတဲ့အဲ့ဒီစိတ်ရကြမှုတွေအားလုံးနောက်လူကိုယ်ရေးရှုံးမှုတွေအားလုံးကိုကျွန်တော်တို့ကဟိုအထောက်အထားတွေအားလုံးစုဆောင်ပြီးတော့နိုင်ငံတကာစစ်ကုံရုံးပေါ်ပြန်နော် ICC ကိုကျွန်တော်တို့ပို့ပေးတော်မူရှိတယ်
အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဝင်းစော်ဦးကတော့တမတော်အနေနဲ့လူခုရေးချိုးဖောက်မှုကျူးလွန်တာမရှိဘူးလို့တုတ်ပြန်ပါတယ်။အဲ့
ဒါတော့သူတို့ရဲ့အရှင်ပဲသူတို့ကအောင်းပါလို့ဆက်ထားမှာဖြစ်တယ်။
2018ခုနှစ်နိုဝင်ဘာလကုန်ကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇန်နဝါရီလ4ရက်နေ့မှာနယ်ကြားဆောင်ရဲကင်းစခန်း၄ခုကို AA ကဝင်တိုက်ပြီးတဲ့နောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမူပြင်းထန်လာနေတာပါ။ဒီတိုက်ပွဲတွေကြောင့်ဗုဒ္ဓတောင်ရတိတောင်မောင်တော်ကြောက်တော်နဲ့ဗုံကျုံမြို့နယ်တွေဘက်ကဒေသခံရွာသား6000နီးပါးဟာစစ်ဘေးသိမ်းရှောင်နေကြရတယ်လို့စားတောက်နေတိုင်းရေးမှလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ငံအိမ်မှာရှင်အခုတော့မြေဆုံတဲ့ရင်ဖက်ဆက်ရအောင်ပါကချင်ပြည်နယ်မြေဆုံတဲ့တာမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်မှုတွေနဲ့ကြုံနေရတာကိုရှောင်ရှားနိုင်မယ်နေလာနေစဉ်းစားနေကြောင်းမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုကြီးမားနိုင်တာကြောင့်စီမံကိန်းကိုဆက်မလုပ်ဖို့လိုလာနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်
ပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြေဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးအပ်တာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းနိုင်ငံခြားယင်းနီးမြုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါအရင်သမ္မတဦးသိန်းစိန်လက်ထက်2011ခုနှစ်ကတည်းကဆိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်အတိုင်းပြန်စနိုင်ဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပဲမြမအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့စီမံကိန်းကိုလုံးဝရပ်ဆိုင်းပစ်ဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ကတော့လုံးဝချက်တင်ကြီးလို့ပြောတာတော့သူတော်ကဘယ်နာချက်တယ်ဘယ်နာလို့လို့ကျွန်တော်တို့ကတော့ဒါဘယ်ပြည်နယ်နေလို့ကြတော့မရှိဘူးလေ။အဲ့ဒါလည်းရှင်းနေတယ်ပြရတယ်။ဒါတော့ဒါကမလုပ်တဲ့နေတော့ကျေးဇူးကျွန်တော်ပြောပြကြပါမယ်။အဲ့တော့ဘလို့ပြောင်းလဲမှာလဲဘလို့လဲဆိုတာတော့ကျွန်တော်တို့ထုတ်ပြန်မှသိမှာပေါ့ဒီတိုင်းသူကနေရာကြီးကြောင်းမှာလဲဘလို့ကြီးကြောင်းမှာလဲလို့တွေပေါ်ကြည့်ပြီးတော့မှာအာဒီစီမံကိန်းကအဆောင်တွေကောင်းကျိုးဆွေးနွေးလို့ရှိမှာဆိုတော့ကျွန်တော်တို့ကဟိုဒါဝေဖန်တုတ်တက်လို့ရမှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီမြေဆုံစီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့ပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်နေကြတာပါဝင်းကြီးဦးတောင်ထွန်းကတော့ဆယ်တီဆောက်မဲ့နေရာမှာငလျင်ကြောရှိနေတာဆယ်အတွက်လိုအပ်တဲ့မိုးရေကန်ရေဝင်းဟာအကျယ်ဝန်းအဖြစ်စင်ကာပူနိုင်ငံရဲ့နှစ်ဆလောက်ရှိမှဖြစ်တဲ့အတွက်ဒေသခံတွေထိခိုက်နစ်နာနိုင်တာတွေရှိနေတာတွေကိုနေပြည်တော်ကယင်းနှိမ့်မြုံနယ်မှုဆိုင်ရာညီလာခံမှာအတိအမှတ်ပြုပြောဆိုခဲ့ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကိုရက်ကကိုစောတာဖိုးကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေကြောင်းလည်းထောက်ပြပါဗျာ
လိုပဲပြောမှ location နေရာပဲကြောင်းရမယ်ဖြစ်ဖြစ်အဓိကကဒီ AIOT တွေဟာဒီကျွန်တော်တို့ဟိုတို့တနိုင်ငံလုံးရဲ့သက်သွေးကြော်လည်းဖြစ်နေတယ်ပြီးတော့ဒီမှာ majority ကအများကြီးဒီမှာရှိနေတဲ့ခါမှာကျွန်တော်တို့ကဒီအကြီးစားတွေတွေလုံးဝကိုဒါမဆောက်မှုတွေဟာကျွန်တော်တိုက်တော့အနေနဲ့မတိုက်တော့ဘူးအခုမှမဟုတ်ရင်လည်းတိုက်တယ်ပြီးတော့မဆောက်သေးခြင်းနဲ့အကြောင်းအရာတွေလည်းကျွန်တော်တို့ပညာရှင်တွေလည်းအများကြီးထောက်ပြပြောဆိုတာရှိရတော့အဓိကကတော့ကျွန်တော်တို့ဟိုစာတုံးကပါနေဟာကိုဘာမှမချပြခြင်းမှာဒီခင်မှာတော့သူအရင်အစိုးရမချစ်ခင်ကပြောခဲ့တဲ့တိတိကျကျရှိတယ်အစိုးရဖြစ်တဲ့အခါကျဗတိကြည့်လို့လို့လည်းကျွန်တော်ထင်တာက
မြေဆုံရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားရေးဌာနကလက်တလောတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့စီမံကိန်းနဲ့ပတ်သက်လို့မြမအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြောင်းအစောပိုင်းမှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲမြမနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးဟွာင်လျုံးကလည်းမကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြေဆုံစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်
။မဆုမွန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မရော်ရာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထဲမှာပါတဲ့တက်မရော်ဒါကိုစလွတ်တော်ကိုစလဲတဲ့ဦးကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလုံနေကိုကန့်ကွက်တာဖြစ်တယ်လို့ပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနယ်အမှတ်လေးက NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုစလဲဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးအဆိုတရက်အနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတရက်ဖွဲ့ဖို့အဆိုတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကန့်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံ့အတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံ့အတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေအပြန်အလှန်ထိန်းချုပ်ရမယ်ဒီမိုကရေစီမနိုင်ကြီး၃ရာတစ်ဖက်ဆောင်နှင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်၍တရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာကြည့်ပြီးတွေ့ရှိရပါတယ်
ဒီမိုကရေစီစနစ်နဲ့တွန်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံနာမှာ69ရာခိုင်နှုန်းသောတိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီအရေးကြီးအဆိုတင်ပြတဲ့အပေါ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလုံနည်းနဲ့မကန့်ညီတာကြောင့်ကန့်ကွက်တာဖြစ်တယ်လို့ဦးဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလှုပ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ
်။ကျွန်တော်တို့အခုလွတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံခြေအဝေးပုံမှန်155ဇယားလေးမှာပါတဲ့အတိုင်းဒါဂရိတ္တစာပြုထားကြသူတွေဖြစ်ပါတယ်ကျွန်တော်တို့ဖွဲ့စည်းပုံခြေအဝေးတွေကိုကာကွယ်ချင်းသိက်ကာကွယ်စောင့်ရှောက်ပါမည်နိုင်ငံတော်ဥပဒေပြောင်းလဲလေးစားလိုက်နာပါမည်ဆိုပြီးတော့ဂရိတ္တစာပြုထားကြသူတွေဖြစ်ပါတယ်ဒီလိုနိုင်ငံတော်ရဲ့ဥပဒေပြင်တာဝန်ကိုအဓိကလှုပ်ဆောင်ကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လှုပ်ဆောင်ချက်တွေကိုဥပဒေနဲ့အညီစောင့်နိုင်ဖို့အတွက်ကိုများစွာအရေးကြီးပါတယ်ဥပဒေကိုကျော်လွန်လှုပ်ဆောင်တာဥပဒေကိုလက်တလုံးညာလုပ်ပြီးတော့မှလှုပ်ဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ့်
ညီကုန်းချုပ်ပါညီကုန်းချုပ်ပ
ါပေါ်ထွက်လာမယ့်အကျိုးရလဒ်တွေကလည်းမန်ကန်ကောင်းမှမဟုတ်ဘူးနဲ့အခရီးတရားတွေနဲ့မကင်းတဲ့အကျိုးရလဒ်တွေဖြစ်မှာဒါကြောင့်မလို့ကျွန်တော်တို့ကတော့လှုပ်ထုံးလုံနေတဲ့အညီသာဆောင်းသိမ့်ပါတယ်လှုပ်ထုံးလုံဒီကိုကျော်လွန်တဲ့အမျိုးမလို့သိမ့်မှာကြောင်းတင်ပြအပ်ပါတယ
်ဗမှုချုပ်မမောင်ကအဲ့ဒီလိုတင်ပြပြီးတဲ့နောက်ပြောင်စုလွတ်တော်နိုင်ကဥတီခုမြက်ကထပ်မံရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်။အဲ့ဒီလိုပြောပြီးချိန်မှပဲတမတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရက်တာကြောင့်ဥတီခုမြက်ကအဲ့ဒါဘာသဘောလဲခမညာလို့မေးပါတယ်။
အဲ့ဒီပေါ်တမရတာလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်ပြောတာကိုရုပ်တံထုံးလွှင့်ချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူး။အဲ့ဒီနောက်အန်အေဒီလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွတ်တော်ဥပဒေချမ်းကော်မတီအတွင်းမှုလည်းဖြစ်တဲ့ဒေါက်တာမြညာနာဆိုကအခုလိုအစိုးတင်တင်းတာဟာဥပဒေအရကိုလှုပ်ထုံးလုံးပြီးအရပါညညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်။
အဲ့ဒီနောက်မတက်ရက်နေတဲ့တမရတော်လှတ်တော်ကိုယ်စားလှယ်ထိုင်ပေးဖို့လှတ်တော်နာယကကပန်ကြားပြောဆိုပြီးကံကွက်သူရှိတဲ့အတွက်စက္ကလုံ၄ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်ရလက်ကိုနာယကဥတီခွန်မြတ်ကအခုလိုကြေညာသွားခဲ့ရပါ။အဆိုထောက်ခံမဲ၃၉၄မဲကံကွက်ဆန္ဒမဲ၁၉မဲဂျာနေမဲ၃မဲဖြစ်ပါတယ်။ပြည်တော်စုလှတ်တော်ကိုယ်စားလှယ်စုစုပေါင်း၆၅၇ဦးရှိတဲ့အတွက်၃ပုံ၃ပုံက
နေရာဆက်ကူဖြစ်ပါတယ်။ထောက်ခံသူ၃ပုံ၃ပုံနဲ့အထက်ရရှိတဲ့အတွက်ဦးအောင်ကြည်ညွန့်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရန်သဘောတူအတည်ပြုကြောင်းကြေညာပါတယ်။ဒီအဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့ဇန်နဝါရီလ၃၁ရက်နေ့နောက်ဆုံးထားစာရင်းသွင်းဖို့လွတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ဇန်နဝါရီလ၁ရက်နေ့မှာပြည်တော်စုလွတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်
ထုတ်လွှင့်ပေးနေတဲ့ အစီအစဉ် တွေကတော့ line meter 25 30 51 အပြင် line meter 190 ကနေ ဖန်ယူနာ ဆင်နိုင်ပါတယ် အခုတော့ နိုင်ငံ တကာ သတင်း ဆောင်မ သဘုတ် တင်ပြပါအောင်မယ် Venezuela နိုင်ငံမှာ American နဲ့ နိုင်ငံ အတော် များများက သမရ အဖြစ် အသိမှတ် ပြုထားတဲ့ Juan Guaido ကို AA တက်တာ အာဏာလွှဲပေးဖို့ လက်ရှိ သမရ Nicolas Maduro ကို ဖိအားပေးတဲ့အနေနဲ့ Venezuela အစိုးရ ပိုင်း ရေနံ လုပ်ငန်းကို American ပြည်ထောင်စုက အရေးယူ တန်ခတ်လိုက်ပါတယ် ဒီ အခြေအနေနဲ့ ပတ်သက်လို့ VOA သတင်းထောက် စင်းနီစိန် ရေးသားပေးပို့တဲ့ သတင်းလွှာကို ကိုသားညုံက ပြောပြထားပါတယ်ရှင်
Nicolas Maduro ကို ယာယီကနေ စင်းပေးဖို့ ထောင်နဲ့ချီတဲ့ စနားပြသူတွေ လမ်းပေါ် ထွက်လာပြီးတော့ Venezuela နိုင်ငံနိုင်ငံရေးအကျပ်တဲ ကြုံနေရတဲ့အချိန်ပါပဲ အစိုးရက အားထားနေရတဲ့ အစိုးရပိုင်ရေနံကုမ္ပဏီကြီးကို American ပြည်ထောင်စုကနေ တင်းလာနေမှာ ဖိအားပေးလိုက်တာပါ Maduro နဲ့ သူ့ရဲ့ အနွယ်ဝင်တွေကို ဆက်ပြီးတော့ ဖိအားပေးသွားမယ်လို့လဲ American မျိုးသားလူမျိုးရေးအကြံပေး John Bolton က ပြောသွားပါတယ်
We're going to announce sanctions against Petróleos de Venezuela, Sociedad Anima, or PDVSA, as it's known.
We're going to announce sanctions against Petróleos de Venezuela, or PDVSA, as it's known. Maduro ne tu ye paung ba nwe ye agri lai sa mu ri ko le set bi phaw thau ma ba Venezuela pi tu ri ye pai sai mu ri ko set bi lu yu thain chou lo ma ya aw aku lo ye yu saw ya da phit par de
Jagala Tamra Guaido ko democracy ni ja phwe si boun ya nyin chin chan ne ana hlwe pyaung pi da ko lai na lak khan mu su lo Venezuela sit tat ne lou yu tat phwe ri ko le Mr. Bolden ga tai twan twa ga ba de aku lo ningin da ga phi ya ri shi ni da mho lo Venezuela ningin jai win ji Jorge Ariza ga
Remember that Commander Hugo Chavez said, and President Maduro confirmed thousands of times, if it's necessary to meet with President Trump,
Hugo Chavez ပြောကြတာကိုအမှတ်ရပါ။ Tamara Maduro ကအချိန်ချင်းပြောခဲ့ပြီးပါပြီ။နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့အပြန်အလှန်လေးစားမှုအဖြစ် Tamara Trump နဲ့တွေ့ဖို့လိုလာရင်ဒါမှမဟုတ်မကောင်းဆိုးရွားနဲ့တွေ့ဖို့လိုလာရင်တော့ကျွန်တော်တို့တွေ့ဖို့ရှိပါတယ်။
အခုလိုမျိုးရေနံလုပ်ငန်းနဲ့ပတ်သက်လို့ရေးယူတန်ခတ်တာမျိုးဟာမာဒူရိုအတွက်တော့ပြင်းထန်တဲ့တိုက်ခိုက်မှုတစ်ခုလို့အကဲခတ်တူဖြစ်တဲ့ Inter American Dialogue အဖွဲ့ကမိုက်ကယ်ရှက်ဖ်တာကပြောပါတယ
် The nuclear option I mean this is sort of the most powerful weapon the US has short of military
ဒါခက်ခဲပြင်းထန်တဲ့ရွေးချယ်မှုမျိုးပါဆိုလိုတာက American ပြည်အောင်စုအတွက်တော့စစ်အင်အားသုံးတာမဟုတ်တဲ့အားအကြီးဆုံးလက်နက်တစ်မျိုးပါပဲ
Venezuela ရေနံဈေးနှုန်းနဲ့ပတ်သက်လို့နှစ်နိုင်ငံကြားမှာဆေးစုနှစ်တွေနဲ့ချီအပြန်အလှန်ဆက်ဆံမှီခိုနေရတာကြောင့်အမေရိကန်ပြည်သူအနေနဲ့အခုလိုမျိုးရေနံလုပ်ငန်းအနေနဲ့ပတ်သက်ပြီးတော့ရေးယူတန်ခတ်ဖို့တွန်းဆုံနေတာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
မေဂန်ပြောသူသမိုင်းမှာရဲအကြဆုံးအစိုးရလုပ်ငန်းတချို့ရပ်ဆိုင်ခဲ့တာဆုံးသက်သွားပြီမို့အစိုးရဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်လာနေကြပါပြီ။သုံးပတ်စာအစိုးရ၃စိတ်အတွဲသဗ္ဗဒေါ်နယ်ထရန့်ကသဘောတူလက်မှတ်ရေးထိုးလိုက်ပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်ကြားတိုင်းကာရေးအသုံးစိတ်ကိစ္စအပေါ်မှာသဗ္ဗဒနဲ့လွတ်တော်ဒီမိုကရက်တီကြားသဘောတူညီမှုမရသေးတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်နိုင်သေးတဲ့ချင်းချောင်မှုကဆက်ရှိနေပါသေးတယ်
။ Cuz they're telling us to report to work Monday morning.
Yay. ဒီနေ့အနေနဲ့လှုပ်ဆင်းမှုပြောထားတဲ့28ရက်နေ့ဆိုပြီး Brick Jack နဲ့ Lindy Clary တို့ပြောနေကြတာပါ။သမ္မတ Trump ကတော့ Mexico နဲ့ဂျာနဲ့တိုင်းကာကြီးကိစ္စသူ့လျှော့မပေးသေးဘူးလို့အခုလိုပြောပါလေ
။ No border security plan can ever work without a physical barrier. Just doesn't happen. If we don't get
တကယ်တမ်းအကာအရန်နဲ့တားရတာမျိုးမဟုတ်ပဲ။ဘယ်တင်ကြလုံခြုံရေးအစီအစဉ်မှာအလုံးမဖြစ်ပါဘူး။လွတ်တော်ဘက်ကမျှမျှတတအပေးယူမလုပ်ဘူးဆိုရင်ဖေဖော်ဝါရီလ15ရက်နေ့မှာအစိုးရလုပ်ငန်းတွေထပ်ပြီးရပ်ဆိုင်ကောင်းရပ်ဆိုင်နိုင်ပါတယ်။ဒါမှမဟုတ်ရင်လည်းအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်ကိုအနှင်းထားတဲ့လုံပိုင်권အာဏာကိုသုံးပြီးအရေးပေါ်အခြေအနေတရားဖြစ်ဖြည့်ရှင်းရပါလိမ့်မယ်
။ဒီမိုကရက်ဘက်ကတော့နေကြလုံခြုံရေးကိစ္စဒမတာနဲ့ရီပါဘလစ်ကန်လွတ်တော်အမတ်တွေနဲ့စစ်ဆက်ညှိနှိုင်းသွားမယ်လို့ကတိပေးပြောဆိုနေပါတယ်။လုံခြုံရေးအင်အားနဲ့ဒီပညာတို့မြင့်မှုကိစ္စကိုဒီမိုကရက်ဘက်ကဆိုပြထားတာပါသမ္မတဖရန့်ဆိုပြတဲ့တိုင်းကာကြီးကိစ္စကလွဲလို့ကျန်တဲ့အားလုံးကိုဒီမိုကရက်ဘက်ကသဘောတူထားပါလေဒီမိုကရက်အောက်လွှတ်တော်အမတ်တက်လီယိုကအခုလိုပြောပါ
တယ် He promised Mexico would pay for his wall He has been unable to get
တိုင်းကာမဲ့ပြည်ကိုမက္ဆီကိုကပေးမယ်ဆိုပြီးတော့သူကတိပေးခဲ့တာပါအခုမက္ဆီကိုစီကရအောင်မတောင်းနိုင်တော့သူပသားလုံမယ်ဆိုပြီးဆုံးဖြတ်ခဲ့တာကြောင့်အစိုးရလုပ်ငန်းတချို့ရပ်ခဲ့ရတာပါဒါကတိတ်ကိုမှပါတယ်အမေရိကန်ပြည်သူတွေသိပါတယ်
အမေရိကန်ပြည်သူတွေကြားမှာတော့ထင်မြင်ချက်အမျိုးမျိုးရှိနေပါတယ်အာရီဇိုနာပြည်နယ်ဒေသခံတူဖြစ်တဲ့ရောဘတ်ဘက်စတာကအခုလိုပြောပါတယ
် Trump sticks to his guns and we get the border wall built down there because I live in Arizona
တမန်ထရမ့်ဘက်ကအရှောင်းမပြေးသေးနေဆက်တတိုင်းကိုပြောတဲ့အတိုင်းမဖြစ်မနေကာမယ်လို့မျှော်လင့်ပါတယ်ကျွန်တော်ကအာရီဇိုနာမှာနေတဲ့သူပါတရားမဝင်ဒီဘက်ကိုဝင်လာနေတဲ့သူအများကြီးရှိပါတယ်ဒီတော့ကျွန်တော်ကတမန်ထရမ့်အစီအစဉ်ကိုရန်နှုံးပြေထောက်ခံပါတယ်ပြောတဲ့အတိုင်းလုပ်ဖြစ်အောင်လုပ်မယ်လို့မျှော်လင့်ပါတယ်
တက်ဆက်ပြည်နယ်ကရွှေပြောင်းလာသူတွေရဲ့အရေးကိုလှုပ်ရှားနေတဲ့ဖာနန်ဒိုဂရာစီယာရဲ့အမြင်ကတော့တမျိုးပါ
That you come through there so I support him 100%
နေရာတိုင်းကိုကျွန်တော်ကန့်ကွက်ပါတယ်နေရာတိုင်းကအမုန်းတရားနဲ့နိုင်ငံသားကြောက်တဲ့တင်ကြီးတာပါဖြေမဟုတ်ပါဘူးသမရထရန့်ဟာဒီပွဲမှာအရေးရှုံးနေသွားပြီလို့ယုံကြည်ပါတယ်ဒီတိုင်းကာယံရေးကိစ္စကိုကျွန်တော်တို့လူမှုအတိုင်းဝိုင်းတွေကအင်တိုက်အားတိုင်းကန့်ကွက်သွားမှာပါ
အစိုးရလုပ်ငန်းတချို့ရပ်ဆိုင်သွားတာဆုံးသက်သွားပြီဆိုပေမဲ့လည်းလွှတ်တော်ထဲမှာပါတီနှစ်ဖက်သဘောကွဲလွဲမှုတွေကတော့ကြံနေသေးပါဒီမိုကရက်အောက်လွှတ်တော်မှာအရန်ရှရစ်ကနေကြာတိုင်းကာရေးသုံးစိတ်ကိစ္စသူသဘောမတူတဲ့အကြောင်းနဲ့နေကြာလုံခြုံရေးတိုးမြင့်မှုကိစ္စကိုသာထောက်ခံတယ်လို့ ABC ရုပ်သံကိုပြောခဲ့တယ်လို့ Republican အထက်လွှတ်တော်မှာ Ted Cruz ကတော့အခုလိုပြောပါတယ
် They don't care about the wall they voted for 350 miles of wall
ဒီမိုကရက်တွေကမကြတဲ့နှစ်တွေကပဲမိုင်350ရှိတဲ့တိုင်းကာရေးကိစ္စသူတို့ထောက်ခံပဲပေးခဲ့ပေမဲ့အခုတော့ဂယုမဆိုင်ကြတော့ပါဘူးသူတို့က Trump ကိုမုန်းတယ် Trump ကိုအနိုင်ယူဖို့ပဲလိုချင်ကြတာပ
ါဒီမိုကရက်တွေနဲ့ညီနိုင်လို့အစီအမပြေတော့ဘူးဆိုရင်လွတ်တော်ရဲ့သဘောတူညီချက်မယူဘဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်လို့သမ္မတ Trump ကဆက်ပြီးချိန်ချောက်ပြောဆိုနေပါတယ်ဒီလိုကြီးညာမယ်ဆိုရင်ဒီမိုကရက်တွေအကြီးအကျယ်ဒေါသထွက်နိုင်တယ်လို့ Republican တွေကြားမှာလည်းကန့်ကွက်တာတွေရှိလာနိုင်ပါတယ်သမ္မတကိုပြန်ပြီးတော့တရားစွဲတာမျိုးဥပဒေကြောင်းအရရေးပေါ်အခြေအနေကြီးညာတာကိုဟန်တာဖို့ရင်ဆိုင်တာမျိုးတွေလည်းရှိလာနိုင်ကြောင်းပါခင်ဗျာ
အ American နိုင်ငံရဲ့အကြောင်းတိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေခံကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စပါ။ပြောမယ်ဆိုရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာပြီးခဲ့တဲ့ချင်းမီနယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။အမကြခင်မှာပဲဒီကနေ့မှဆိုရင်ပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကော်မတီတရဖွဲ့စည်းဖို့ဆိုပြီးတော့ဒီမျိုးသားစုမှုစီဖွဲ့ချုပ်ကနေပြီးတော့လွှတ်တော်မှာတင်သွင်းအဆိုပြုပါတယ်ဒီအဆိုပြုချက်ကိုတမရော့ကအကုန်ကန့်ကွက်ပါတယ်ဒါပေမဲ့လည်းဒီအများစုအဖြစ်အနိုင်ရထားပါတယ်တကယ်တော့ဒီဖွဲ့စည်းပုံပြင်ရေးဟာ NLD အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါအခုအာဏာရပြီးတော့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင့်ထဲမပေါ်နိုင်ဖြစ်နေရတာဘာကြောင့်ပါလဲ NLD အစိုးရအတွက်ဘာတွေအခက်အခဲရှိနေပါလဲလက်ရှိနိုင်ငံရေးလက်တွေ့အခြေအနေရတော့ဒီဂတိကပေါ်ဆောင်နိုင်မဲ့ဖြစ်နိုင်ကြီးရောရှိပါရဲ့လားကျွန်တော်သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပေါ်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်ရှိနေကြီးမန္တလေးမြို့ကဦးသိန်းတန်းဦးဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးသုံးသပ်သူဆိုင်ဆရာလည်းဖြစ်ဒင်းစာဆရာလည်းဖြစ်တဲ့ကိုသီဟာသွေးဖြစ်ပါတယ်နေ့ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးသိန်းတန်းဦးကိုပထမဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားကြားပါတယ
်ခင်
ဗျဟုတ်ကဲ့ဦးသိန်းတန်းဦးကခုနကကျွန်တော်ပြောလို့ပဲဒီနေ့ပဲတက်တက်ဆန်ဆန်မြန်မာဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီဖွဲ့တရားဖွဲ့ဖို့ဆိုအဆိုတင်သွင်းနေပါတော့နော်လွှတ်တော်မှာတော့ကြားသွားပါပြီအဲ့တော့ဦးသိန်းတန်းဦးရဲ့အမြင်ကိုကျွန်တော်အရင်ဆုံးသိချင်တာကလွှတ်တော်ထဲမှာပြင်ဆင်နိုင်ခြေကဘလောက်ထိရှိရလဲခင်ဗျအခြေအနေကဖြစ်နိုင်ခြေရောရှိရလ
ားကျွန်တော်တော့ zero option လို့ထင်တယ်ဖြစ်နိုင်ခြေမရှိဘူးဘာလို့လဲဆိုတော့ဖွဲ့စည်းပုံရှိရမယ့်ပုံမှန်436ကာကြီးနဲ့ကာဝေးမှာဖွဲ့စည်းပုံရှိရလို့ပြင်တာပေါ့နော်အခန်းဆက်နဲ့မှာပြထမ်းထားတာအဲ436ကကပုံမှန်95ကိုရေးကြည့်တဲ့436ပါမယ်ပုံမှန်95ကိုကြည့်မြင်လို့ရှိရင်ဆွတ်တော်တဲ့က၄ဘုံ၃ဘုံတော့ရွေးချယ်တင်တော့ခါနဲ့ကိုယ်စားလေ၄ဘုံ၃ဘုံကျော်ထောက်ခံရရမယ်ဖြင့် referendum မှာမဲပေးမရှိသူထောက်ဝက်ကျော်ကဆန္ဒမဲပေးထောက်ခံမှအဲ့ဒီ၄ဘုံ၆ကာကြီးပါပုံမှန်95ကိုပြင်မရခါဦးလိုက်ကြတော့ပြန်တဲ့ဒီ360ကျော်ပေါ့နော်အဲ့ဒီပြင်မယ်ဆိုရင်ခုနအတိုင်းပဲသူက referendum မပါတာ၄ဘုံ၃ဘုံကျော်ရဲမင်းနဲ့ရရမယ်ဆိုတော့ကဒါတူရက်ဖင်နာတော့မသွားဘူးအဲ့ဒါအောင်ရှိမယ်ဆိုရင်ကျွန်တော်တို့ဒီရွေးချယ်တင်တော့ကကိုယ်တည်းလေးဘုံသုံးဘုံတော့ကသဘောတူရမယ်အဲ့လိုသဘောတူဖို့ဆိုတာဟာ zero option ပါပဲဖြစ်နိုင်ချေတုံ့ညပါအဲ့တော့ကြန့်ခိုင်ကြီးကဘယ်သူကတက်ဆန်ညာဘယ်သူမလဲအဲ့လိုအနေအနေထားမှာအဲ့လို zero option ကသဘောတူခဲ့ရတဲ့ဆိုရင်တောင်မှလေးဘုံသုံးဘုံကျော်မှဖြစ်တဲ့တော့တမရတာကိုယ်တည်းတွေကတမဲလို့ဒါအယူတော်၎င်းပြေဝောင်းတော်၎င်းအဲ့တော့လာကူတယ်ပေါ်ထွက်လာပါတာလေဒီဖွဲ့စည်းပုံကြောင့်လေပြင်ဖို့အတွက်ဆစ်ဆက်သွားနိုင်တဲ့အနေအထားတွေရှိတဲ့အတွက်တက်မတော်ရဲ့သဘောဆန္ဒမပါဘဲနဲ့တော့ချွတ်တော်ထဲမှာမဲခွဲဆုံးဖြတ်တယ်ဒီနည်းမှာမရနိုင်ပါဘူးအောက်ကျင်စရာတန်းအလားတာ
သူတင်းတန်းအခုဆွေးနွေးသလိုပဲဒီ NLD ခေါင်းဆောင်ပိုင်းတော်များများကလည်းဒီပြီးခဲ့တဲ့ကာလတွေမှာတုံ့တက်ပြောဆိုတာကျွန်တော်ကြားဦးတာလွှတ်တော်တွေမှာလာလာမရှိဘူးဒါပေမဲ့အခုလိုမျိုးပဲဒီကနေ့လိုမျိုးပဲလွှတ်တော်တွေမှာပြင်ဆင်မှုဆိုပြီးတော့ပြန်တင်လာတဲ့သဘောကဘယ်လိုကြောက်မှာလဲခင်ဗျာအချိန်ကြီးဘယ်လိုကြောက်တုံ့တက်မိပါလဲ
ပရိသတ်လို့ရှိရင်တတိဟာကျွန်တော်တို့ဖွဲ့စည်းပုံကြောင့်လေအစ်စ်ရေးမှုပြင်မှုတောင်းဆိုတိုက်တွန်းရင်းနဲ့မသမာဓိတွေရဲ့လုံခြံခံရတဲ့ကျွန်တော်တို့ဆရာဥက္ကုနီဒီကြာဆုံးတာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်တယ်အဲ့တော့အဲ့ဒီနေ့နဲ့ဒီဟာတင်းတဲ့ဟာတိုက်ဆိုင်တယ်နောက်တစ်ချက်ကဒီရွေးကောက်ပွဲကြီးလာနေပြီဖွဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲ2015ဝင်စဉ်တုန်းကပြီးခဲ့တဲ့ခရီးကွယ်300ထဲမှာဒီ2015ဖွဲ့စည်းပုံကြောင့်လေပြင်မယ်လို့ခရီးပြီးခဲ့တာအဲ့တော့ရုပ်ောက်ပွဲကြီးလာတော့အဲ့ဒီခရီးကူစတင်အောင်ဆဲကိုပေါ်ဖို့ပြင်မယ်လို့ကျွန်တော်ထင်တယ်ခြေလမ်းနေစတင်တာပေါ့နော်အဲ့အဲ့လိုကျွန်တော်သဘောပေါက်တယ
်ဟုတ်ကဲ့နောက်တစ်ချက်ကဒီဖွဲ့စည်းပုံပြင်ရေးပြင်ဥပဒေကိစ္စရက်တွေပါတကယ်တမ်းပြောမှဆိုရင်တချို့ကဝေဖန်တာလည်းရှိတယ်ဖွဲ့စည်းပုံပြင်ရေး NLD အနေနဲ့ချိုးဖောက်မှုတော်ခက်ခဲနေတယ်ဒါပေမဲ့တချို့ဥပဒေတွေကိုပြင်လို့ရတဲ့ပြင်ဖို့တင့်တဲ့ဥပဒေတွေတော့မှမပြင်နိုင်ဘူးဆိုတဲ့အခြေအနေမျိုးဝေဖန်တာနေရှိပါတယ်ဥစိမ့်တောင်းရဲ့အမြင်အရောသိချင်ပါလေအဲ့
တော့ဒီတချို့ကလည်းရှိတယ်ဥပမာအဖြစ်ဒီကျွန်တော်တို့ ICCPR တို့ဒီအပြည်ပြည်ဆိုင်ရာဒီရပ်ဖက်သဘောတူညီချက်စာချုပ်မျိုးလိုတော့မှကျွန်တော်တို့ဟိုအတူပြုလက်မှတ်မထိုးနိုင်ဘူးမပါနိုင်ဒါတွေရှိတယ်နောက်ဆုံးဘယ်လိုလာတဲ့ခုတွေလည်းရှိပါတယ်ဒါပေမဲ့ကျွန်တော်ထင်နေရ NLD အစိုးရရင်ဆိုင်နေတဲ့ချက်တော်တော်ကြီးတယ်အဲ့တော့ရခိုင်ကိစ္စမှာအစိုးရအဖွဲ့ပါဘုန်းပတ်သက်နေပြီးတော့ဟိုတနေငံလုံးမှာဒုက္ခရောက်ကြောက်ကြနေတဲ့ဒီလိုမျိုးဖြစ်တယ်စီဝါကြီးကလည်းပဲတော်တော်စင်မှာတော့ကျွန်တော်တို့အကောင့်ဘက်ကိုရောက်တယ်လို့မပြောနိုင်သေးတဲ့အနေအထားမျိုးတွေပေါ့နော်ဒီလိုအနေအထားမျိုးတွေဖြစ်တော့တိုင်းပြည်အခြေအနေကလည်းမတည်ငြိမ်ဘူးသူရင်ရခိုင်ကိစ္စတော့ဒုက္ခပေးနေတယ်အနေထားမျိုးတွေမှာတော်တော်ပဲကိုတာမန်ဥတွေပဲကိုမလှည့်နိုင်လို့အခုဒါကျွန်တော်တို့အာဂျင်တာတင်လိုက်တယ်လို့ပြောစားတယ်
ဒါဒီကကစပြီးတော့ခေါင်းတော်ထုတ်လိုက်တာလို့ရခွေးပြုတ်ပြီးတော့ပဲဆိုပြီးတော့အဲ့လိုဆိုပြီးတော့ဖြစ်နေတာဟုတ်ကဲ့ခင်ဗျာဦးသေးတန်းဦးလေးလိုက်မှာပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ချက်မှဒီညဉ့်ညဉ့်နဲ့ဆက်ဆက်ပြီးတော့ထပ်ပြီးတော့ဆွေးနွေးမိ мян လို့ပါတယ်ကျွန်တော်ကုတိဟသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတိဟကြားပါလားခင်ဗျာ
ဟုတ်ကဲ့ကုတိဟကုနာကဦးသေးတန်းဦးဆွေးနွေးတော့တဲ့အားကြားမိမဲ့ထင်ပါတယ်သူ့အမြင်ကတော့လာမယ့်ရွက်ကောက်ပွဲအနေထားနောက်ရှင်းနေဦးကုန်ဒီဆုံးတာနှစ်ပြည့်အဲ့လိုအနေထားမျိုးတွေနဲ့ တိုက်ဆိုင်နေတယ်ပေါ့နော်တကယ်တမ်းသူလွှတ်တော်ထဲမှာပြင်နိုင်ရည်အားနေတယ်ပြင်နိုင်ရည်နေတယ်ဆိုတဲ့အမြင်ရှိပါတယ်ကိုတိဟရဲ့အမြင်သိကြပါတယ်ဟုတ်ကဲ့ကျွန်တော်ကတော့အချင်းပါတယ်ဟိုကျွန်တော်တို့ဒီစီစဉ်ဥပဒေပြင်မယ်လွှတ်တော်ထဲမှာစီစဉ်ဥပဒေပြင်လို့စတင်နေစေပဲအတန်ကိုတောက်ထုတ်လိုက်တာကမဆက်ကူးရဲ့လေဥပဒေလေးရောမှာစတုံးအစ်တက်ပြန်ရေးပြတယ်လေကျွန်တော် ဒီတာဝန်ထုတ်ပေါ်ခဲ့တယ်ပေါ့နော်ဦးနေတယ်လို့ပဲပြောခဲ့တယ်ဒီလိုစီကံဥပဒေလည်းပတ်သက်ရဲ့ကျင့်ဖို့ကိုကျွန်တော်တို့လက်ကမှအသိစိတ်ချတက်ချွာဆုံးပေါ့နော်အပြင်းဆုံးပုံကိုအဲ့ဒီပုံကိုမျိုးလက်ကျန်ထားတဲ့မိပါတယ်မျိုးအဲ့ဒီရတဲ့ပြီးတော့ဟလာတုံးသက်လောက်ကျွန်တော်တို့ဟိုဘာမှမပြောပဲနဲ့ပေါ့နော်ဒီစီကံဥပဒေဒီနည်းနဲ့ပတ်သက်ပြီးကျွန်တော်တို့ပြောတာမှာမပြောပဲနဲ
ကျွန်တော်တော့ရှင်နေကိုအဲ့ပြန်ပြီးချင်ပါတယ်တော့ရှင်သူဖြစ်တဲ့ကိုတီးလက်မှုလေးတိုင်းမှာပါရှိပါတယ်ကိုတီးလက်မှုတို့တို့ဆွေးနွေးမြေမြလို့ရပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်နေကဒီငါထားစစ်ချင်ကံဥတွေကိုတော့အများအားတောင်းဆိုတဲ့လူကြောက်ပါတော့ငါထားစစ်ချင်ကံဥတွေကိုပြင်ဆင်နိုင်မှတရားရင်ကျွန်တော်မိမာပြည်ရငင်းချမ်းတရားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ပါပြီလဲဆိုရင်တော့ဥက္ကဋ္ဌကိုနော်တက်ပြလိုက်ခြင်းအဖြစ်ကျွန်တော်တိုင်းနာပြည်သူတွေဘာမှပြည်သူတွေအတွက်အမှန်မှန်နဲ့လာတဲ့ကိစ္စတခုဖြစ်နေတဲ့အတွက်2000ကျော်ဥတွေကိုနော်ပြင်ဆင်မယ်ဆိုရင်တော့ကျွန်တော်မှမှာဒီတိုးတက်ဖို့အလားအလာရှိပါတယ်ခင်ဗျာအရေးကြီးတဲ့အချက်ကိုနော်ပြင်ဆင်ဖို့လိုပါတယ်ခင်ဗျာဟုတ်ကဲ့အရေးကြီးတဲ့အချက်ဆိုတော့ဘယ်ကောင်ရည်ညွှန်းလိုပါလဲ
光教授的面都要命啊咯。是说了他个偏南的普通期间物理古的路到明明个那个是物理是不要没必要的。不都嘛么套看门呢过过地表偏南来的普通期间物理古当时书记的呢是在也估计龙王么把位呢变成了没样还蛮无的。他后来比如明个对比缺乏的。这样普通期间物理古变成没路当时书记龙王塞没所言啊切干那切切干的切过了阿比娃娃呢那位没的。比如阿古用了是在阿比娃娃所以切的吧比如阿古用了单一 POP 的撇断还蛮来的。ဒါကောင်ကျိုးရမြင်မှာနောက်ထပ်တော့ရှိသူရီမွန်လှိုင်သူမြင်ရတော့တကယ်တော့ဒေါန်ဆန်းစုကြည်ဟာတက်မလို့ခေါင်းဆောင်နေနဲ့ဖွဲ့စည်းပုံပြည်စည်းရေးအတွက်ဆွေးနွေးခဲ့မယ်လို့ကျွန်တော်ထင်ပါတယ်တဲ့နောက်ဆုံးတော့ရလဟာမသိကြတော့2020မှာမဲရဖို့ကလည်းအလိုရေးကြီးတယ်ဒါကြောင့်မလို့ဒီနေ့29ရက်နေ့မှာလွှတ်တော်မှာအရေးကြီးအဆိုတင်သွင်းတာဖြစ်မယ်လို့ယူဆပါတယ်တဲ့ဒါကိုရီမွန်လှိုင်ရဲ့အမြင်ပါအဲ့တော့ဒီအမြင်နဲ့ဆက်ဆက်ပြီးတော့ကျွန်တော်ဦးသိန်းတန်းဦးကိုပဲပြန်ပြီးတော့ဖိတ်ခေါ်လိုပါတယ်ဦးသိန်းတန်းဦးခုနကကောင်ကျိုးပြောသွားတယ်လို့ခုနပြောမယ်ဆိုရင်တော့ဟိုအချိန်ရဟိုအနေဒီအစိုးရကလည်းဒီဖွဲ့စည်းပုံပြင်ရေးဆိုတာဂလူးတို့ကတိကူးပဲပြုထားတယ်ရွက်ကောက်ပွဲရတယ်နီးနေပြီအဲ့တော့ဒါကိုပြန်ပြီးတော့ဆွဲကြိုင်ရတဲ့အနေထားကိုပြန်ကြုံလာတဲ့အနေထားပေါ့ဒါမဲ့တစ်ဖက်မှာ ဒီလိုလုံးလိုက်တဲ့အထိအတွက်ကြောင့်မလို့ဒီနေ့ဆိုရင်ပဲတက္ကကူစရီထကန့်ွက်တာကြုံနေစစ်တပ်နဲ့ပုံမိုးတင်းမာပြီးတော့နိုင်ငံအခြေအနေကပုံမိုးတင်းမာတယ်ဘက်ကိုဥမတီသွားနိုင်ဘူးလားဦးသိန်းသိန်းဦးမြင်သိကြပါလဲ
all ဒါကြောင့်မို့လို့ခုနကကိုတရားသွေးပြောလို့ကျွန်တော်တို့ပင်လုံကသွားနေကြတာပေါ့ဗျာပင်လုံကနေသွားပြီးတော့ all inclusive ဆိုပြီးတော့ကျိုးစားနေတာကျိုးစားနေကျွန်တော်မြင်တာတော့ဒါကတော့သူကသူ့ရဲ့ပိုင်းပြချက်ပေါ့အနေရီကသူ့ရဲ့ရွေးကောက်ပွဲဟိုမှာကြီးညာစရံရောရွေးကောက်ပွဲမှာတန်ဖိုးထံ၃၆ရက်ခါမှာဒီချက်ကိုသူတို့ပြန်ဥကိုင်းတာဒီသူကလည်းတောင်းဆိုနေပြီဆိုတော့အနေထားနေနဲ့တင်းလာတာဖြစ်တယ်ဖြစ်တော့ ပြင်းနေဘယ်ဟာမှပြည်ပြည်စုံတာမရှိပါဘူးဒါကြီးအပြည့်ပြည့်စုံမှာတင်လို့မရဘူးလို့ပြောတာတော့မပြောရဘူးအဲ့လိုပဲရက်ခံရလဲဒါသူတို့စကြင်ဝင်လုပ်ခဲ့တာဆိုတော့ဒုတိယတစ်ချက်ရတော့ခုနကဒီကောမဒီဖွဲ့တာမျိုးကလွတ်တော်တဲ့အပြင်းမာပေါ့လေပထမဦးဆုံးအဖြစ်ကျွန်တော်တို့ဒီနိုင်ငံကြီးကောင်းဆောင်ကြီးထိတ်တိုက်တွေ့ပြီးတော့တယောက်ချင်းပေါ့လေဒါတက်မတော်နဲ့ energy ဆိုရပါတယ်ကြက်ရက်ခံရလို့မလိုပါဘူးဒါသူကဟိုဟန်ပြတွေဆက်ဆက်ပါတယ်အဲ့တော့အဲ့ဒီအနေအထားမျိုးဖြစ်တဲ့အခါကျတော့အဲ့ဒီကနေပြီးတော့ခေါင်းဆောင်တို့ရှင်တို့ရနေပြီးတော့အုပ်စုလိုက်အုပ်စုလိုက်ကနေမှခုနကကြေညာနေတဲ့ဟိပါတီပါတယ်ကော်ပိုရေးတီးယားလုတ်ပြီးမှလုတ်တော်တယ်ဝင်နေတယ်အဲ့ဒီအတွက် energy ဒီလို determination ရှိနေတယ်ဆိုတာအချက်ပြရတာဖြစ်တဲ့အတွက်အခြားတစ်ဖက်ကတော့ကိုဘက်က positive ပြန်တုံ့ပြန်လာနိုင်တဲ့အနေအထားလည်းရှိတယ်တော့
ဟုတ်ကဲ့ခင်ဗျဥသိမ်းတန်းကိုလေလိုက်မောင်ခဏနေပေးမအောင်ခင်ဗျာကျွန်တော်ကုတ္တရာသွေးလေလိုက်မောင်ပြောင်းရလာလို့သူပြန်ဖိတ်ခေါ်ချင်ပါလေကုတ္တရာသွေးခုနကပြောသွားတဲ့စကားပြန်ဆက်ချင်ပါလေအဲကုတ္တရာသွေးပြောတယ်အဒီရုပ်ောက်ပွဲလည်းနီးလာပြီအနေဒီကသူအရင်တော့ကန်ဆွဲထားတဲ့ဟာကိုပဲပြန်ကန်လာတယ်ပြန်ကန်ပြီးတော့တင်လာတယ်ပေါ့ထွတ်တော်ပေါ့နော်အဲ့တော့ထွတ်တော်ထဲမှာပြင်ဆင်ရေးအတွက်ဆိုပြီးတော့ဖြစ်နိုင်ချေအားနည်းရဆိုပြီးတော့ရခင်ကသုံးသပ်ခဲ့တာရှိပါတယ်ခင်ဗျာအခုလို့တင်ပြလာတယ်လှုပ်လာတာကတော့တကယ်တမ်းပြင်ဆင်နိုင်မှုဖြစ်နိုင်ချေထွတ်တော်ဘောင်တွေကနေဘယ်လောက်ထိရှိလို့လဲခင်ဗျာ
အစ်ကတော့ဗျာတမတော်ကမပါဘူးတမတော်ကဆန္ဒမရှိဘူးပြေလို့ပြောဆိုတာဆင်ပါလေ။ဒါကြီးနဲ့ energy အနေနဲ့တမတော်ကဆန္ဒမရှိဘူးဆိုတော့လည်းအပြန်လဲကြိုက်ဆဲဖို့လိုအပ်လာတဲ့အချက်တွေအများကြီးရှိပါဗျာ။အဲ့ဒါဟိုဆရာအင်ဂျင်နီယာတို့ပြောတော့တယ်ပဲကျွန်တော်ကဒီကိစ္စကြီးကိုကျွန်တော်မေ့ထားလိုက်ရဲကြာရင်ကျွန်တော်တို့ကဒီကောင်လက်ခံလာမျိုးဖြစ်လာမယ်။ဆိုတော့ဟိုကျွန်တော်ဒီဟိုဥဆောင်တဲ့ဟာကျွန်တော်ဒီအပြည့်ကောင်းလည်းဥဆောင်လည်းအစိုးရတရားနေနဲ့ပါတီတရားနေနဲ့ဒီကိစ္စကိုပြန်လဲပေါ်တည်ပြီးတော့ပြန်လဲလက်တည်ဖို့အချိန်ကာလလည်းရောက်လာတာတစ်ချက်ဖြစ်နေ။နောက်တစ်ခါနောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီတော်တော်လေးမှာဟုတ်ပြီဖြစ်ပြီမဟုတ်ပြီဖြစ်ပြီကျွန်တော်တို့ဒီအောင်မြင်တဲ့ဖြစ်ပြီမအောင်မြင်တဲ့ဖြစ်ပြီတကယ်တမလည်းတာဝန်ကကျွန်တော်တို့အမှန်တကယ်ရည်ပြည်ပြီးတော့တက်လို့တဲ့တာကိုတော့ဆိုဆွေးနွေးဖို့လိုတယ်။အဲ့တော့ဟိုကျွန်တော်တို့ဒီစနစ်ဆိုတဲ့ကာလကမထိုးပါဘူးအချိန်ကျွန်တော်ရပါတယ်။အဲ့လိုအချိန်ပေးမှကျွန်တော်တို့ကအခါနိုင်ငံရေးဖြစ်ချင်လို့ပြောတာပြင်ပမှာသူ့တို့ပြင်ပမှာဖြစ်တဲ့နိုင်ငံရေးဖြစ်ချင်ရဲ့တော့အားရင်းနဲ့တက်မတော်ကထိတိုင်းရတယ်။အတိအကျတော့ဟိုအရေးကြီးဆုံးကတော့တော်တော်ပြင်ပမှုနိုင်ဖို့ပါပဲ။တော်တော်တည်းကျွန်တော်တို့ပြင်ဆင်မှုကိုဥပောင်းလိုက်ပါလေ။ဆိုတော့အပြင်ကမှလည်းကောမဒီဖွဲ့ပြီးတော့အချက်အလက်တွေကိုအခုအသေးစိတ်ကြီးရှင်းပြတဲ့မြေခုံမယ်။အဲ့ဒီအရေးပြီးတော့လူသူကလည်းတဏှာတွေဟလာသူတို့ရဲ့အယူဆတွေလည်းကျောလာမယ်သူရှင်။နိုင်ငံရေးကတိုင်းတိုင်းဝိုင်းဝိုင်းနဲ့အားအစုံပြရလာတယ်သူရှင်။တမတော်ကလည်းကျွန်တော်တို့ဒီခေါင်းဆောင်တိုင်းကနေပြီးတော့ဘယ်လောက်ရှိတော့ပြင်မယ်ဆိုရဲယူဆချက်မျိုးပေါ့နော်။ဒီကမှရှိတာရယ်ကျွန်တော်တို့ခေါင်းဆောင်ချင်းရှင်းပြပြီးတော့အချက်အလက်မှာကျွန်တော်တို့ဟိုဟိုပတ်သက်ရအောင်ဆက်တော်တယ်မှာသူရိုင်းနေအဆင်လို့ကြောက်လာနေတယ်မမေ့ပြင်းပါတော့ energy အနေနဲ့လည်းတစ်ဖက်ကနေပြီးတော့သူတို့ on ရစီကအော်တယ်တစ်ဖက်ကလည်းကျွန်တော်ထင်ပါတယ်ဟိုတစ်ဖက်ကကြည့်တွေ့နေတာဖြစ်ဖြစ်ပြောတော့မလို့ဟိုကျွန်တော်တို့တိုင်းပြည်ကပြည်ရဲ့တိုင်းလည်းဟိုပြည်ပြောပြည်ပေါ် pressure ရှိပါတယ်ဆိုတော့ဟိုကျွန်တော်အမြင်တစ်ချက်ကတက်မတော်ကတကယ်တမ်းကျတော့ခြေချဥ်ကိုပြင်ဖို့ပုံပြီးလုံသားတယ်ဘာဖြစ်လို့လဲဆိုဒီအခြေခံဥပဒေကြောင့်ကိုကျွန်တော်တို့ရခိုင်ကိစ္စမှာအဲတက်မတော်ကတာဝန်ရှိသွားပြီးတော့ကျွန်တော်တို့ ICC ကိစ္စတွေဖြစ်တာပေါ့နော်ဟို amplification နဲ့သွားတဲ့ကကျွန်တော်တို့ဖြစ်တဲ့အားလုံးကိုတာဝန်ယူရမယ်တက်တော်လည်းနိုင်ငံတကာကကိုလိုက်ကဒီခြေချဥ်ကိုထောက်ထားပြီးတော့ဟာအစိုးရတက်တက်တက်တက်တက်လို့တွေးပြီးတော့ကျွန်တော်တို့ဒီတခိုင်ဖြစ်စင်မှာတက်မတော်ကိုပဲဆက်ရဲကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးဖြစ်လာတယ်။ဒါဆိုလို့ရှိလို့ရှိလို့ရှိရင်တက်မတော်ပို့ပြီးတော့မှအခြေခံဥပဒေကသူ့ကိုအကျိုးမပြုရပြန်သူ့ကိုတာဝန်အကြီးကြီးပေးပြီးတော့ကျွန်တော်တက်မတော်အကြီးကြီးပေးထားတယ်။တကယ်ဆိုရင်တက်မတော်ကပို့ပြီးတော့ပြင်ခဲ့တယ်။ဆိုတော့အဲ့လိုမျိုးပေါ့နော်တက်မတော်ကအဖြစ်ကြီးကြောင်းတော့အဖြစ်ကြောင်းတော့နိုင်ငံရေးပါလေဟိုကျွန်တော်တို့ဒီအကောင့်ဘက်ကိုပေါ့နော်သူတို့ဟိုတာဝန်ယူပြီးတော့ ေရတဲ့ပြည်တော်တို့ခြေကားဥတည်ရတဲ့အနေကတော့ခုလိုပြောမှာတော့တော်နိုင်တော့အခြေအနေတစ်ခုရောက်မယ်လို့သိပါတယ်။အဲဒီကခေါင်းဆောင်များလည်းအဲ့လိုမျိုးဟိုဘူဟာကိုကြောင်းလာတယ်လို့ယူဆပါတယ်။
ဟုတ်ကဲ့ဒီမတိုင်ခင်ကခုနကိုတိကသွေးပြောသွားတဲ့အချိန်မှာလွှတ်တော်ပြင်ပနေစူးစမ်းကြမယ်ပေါ့။အဓိကတော့ငင်းငယ်လုပ်ငန်းစဉ်ကနေစူးစမ်းကြတာကိုကျွန်တော်သတိထားမိပါတယ်။ခုနဒီ political framework ပြင်မယ်ပြီးရင်ဖွဲ့စည်းပုံနဲ့ဆိုင်တဲ့ညီလက်ခံတွေအားလုံးပါဝင်နိုင်အောင်ခေါ်ပြီးတော့ပြင်မယ်ဆို။ဒါပေမဲ့အခုကဒီဘက်ငင်းငယ်လုပ်ငန်းစဉ်ကလည်းပြောမယ်ဆိုလို့ရှိရင်လည်းတော်လေးဟိုလက်ခက်တလင်းဖြစ်နေတယ်။ကချင်ကိစ္စရောရခိုင်ကိစ္စရောအကုန်လုံးဖြစ်နေတဲ့အခါကျတော့ငင်းငယ်လုပ်ငန်းစဉ်ကလုပ်နေတဲ့ကိစ္စကအလုံးမဖြစ်တော့လို့ယူဆလို့ NLD ကလိုင်းပြောင်းသွားတာလားဘလို့ယူဆပါလဲငင်းလူကစီကရောအနေထားအောင
်ပေါ့ငင်းလူကစီဆိုတာကတော့လေဟိုကျွန်တော် NLD တခုတည်းတည်းနဲ့မရတဲ့ပြင်အခုကျွန်တော်ရှုပ်ရှုပ်ချင်းအဓိကကျွန်တော်တို့ဟို main actor တွေဖြစ်တဲ့ကျွန်တော်တို့ဒီဘက်ကတက်မတော်တက်တဲ့ပွဲနဲ့ကျွန်တော်တို့ဒိုင်းကလက်နဲ့ဆိုင်ဖွဲ့ပြီးဟလာဟိုကျွန်တော်တို့အချက်မပြေတဲ့ကိစ္စအရေးကြီးပါတယ်တို့အချက်မပြေကျွန်တော်စပွဲပိုင်းပေါ်ရှောက်မလာတဲ့ငငယ်ကြီးစကားတွေပြောနေတယ်ငငယ်ကြီးစကားတွေမပြောနိုင်ဘူးဆိုရင်ကျွန်တော်တို့ကဒီအခြေခံဥပဒေထဲမှာပါဝင်ဖြစ်တဲ့လူတွေအနေနဲ့ကျွန်တော်တို့ဒီ federal ပေါ့နော် federal clinic ကိုတည်ထောင်တဲ့ကောင်မှလိုအပ်တဲ့ကျွန်တော်တို့အခြေခံမှုတွေချတဲ့ကောင်မှအဲ့ဒီဒီအခြေတိုးပြီးတော့ခုလက်ရှိရထားတဲ့ပို့ပြီးတော့မထမ်းနိုင်ဆိုကျွန်တော်တို့အခြေခံဥပဒေပြင်ဖို့ဒီတော်တော်များများကျွန်တော်တို့နောက်တစ်ဖြစ်ကြိုးပြီးတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့အပြည့်မပြည့်နိုင်ဘူးပေါ့။အဲ့တော့ဒါတွေကဒလေးဖြစ်လာတယ်။လက်ပြသွင်းလည်းမသိကြတော့ဆိုတော့ဒီပေါ်မှာအဲ့ဒီကဆက်ရနေရင်ကျွန်တော်တို့ကအခုလည်းအားကြီးပါနဲ့ဒီလူတွေကျွန်တော်တို့ဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဒီရုပ်တော်ပဲဟိုကမ်ပိန်းတစ်ခုနေနဲ့អော်ခဲ့ပြီပဲဒီလိုတော့အခုကလက်ပြရှိထားတဲ့တော်မျိုးဖြစ်နေတယ်။ဆိုတော့ဒီကနေ့ဖြစ်တဲ့တွဲထားတဲ့အတွက်ကြောင့်လည်းဒီလိုရဲ့ပြင်ထဲမှာဟိုတက်တဲ့ရောက်မလာဘူးဗျ။ဆိုတော့ဒီရဲ့ဖြစ်နေရကာကွယ်ရေးအတွက်ကျွန်တော်အခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကိုကွယ်ဝနေရတော့ကွယ်ပါ။ဆိုတော့ဒီရဲ့အားမလို့အားမရဖြစ်မှုတွေကလည်းရှိလာတယ်။ဆိုတော့ကျွန်တော်2018ဒီကျွန်တော်ဓာတ်ရည်ရောက်ပွဲမှာကျွန်တော်တို့အထင်အားထားလည်းရှိတဲ့ကားကျွန်တော်တို့အနေနဲ့ပြည်သူလူထုရှင်နဲ့တိုက်ရိုက်ရောက်နိုင်တဲ့နိုင်ငံရေးစိတ်ချမှုတွေတခုလိုအပ်လာတယ်လို့ဒီဆလာပေးကြတယ်။ဒါကြောင့်မို့လို့ကျွန်တော်တို့တော်တော်များများ LED ကနေပြီးတော့ကျွန်တော်အခုလိုလမ်းကြောင်းတစ်ခုဖြစ်ပြီးကျွန်တော်တို့ဒီလူထုဒီလေတားရဖြစ်အောင်ပေါ့နော်။ဒီခြေကဥပဒေလမ်းကြောင်းကိုလည်းနိုင်ငံရေးကျွန်တော်တို့ဒီဟိုအနေနဲ့ပေါ့ performance အခုလည်းလုပ်တာလည်းကျွန်တော်ဆင်ပါတယ်
ဟုတ်ကဲ့အဲ့ဒါကိုပဲကျွန်တော်ကုသင်းတန်းကိုမေးချင်ပါတယ်အခုဒီကနေ့အစိုးတင်သွင်းထားတဲ့ကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ကိုတင်သွင်းတဲ့ကိစ္စကခုနကဆွေးနွေးခဲ့ကြသလိုရွေးကောက်ပွဲကတိကဝေဖြစ်နေလို့ရွေးကောက်ပွဲလည်းနီးလာပြီဖြစ်တဲ့ခါကျတော့ဒါကလုတ်ပြတဲ့တခုပဲလားတကယ်တမ်း NLD ကိုလိုက်ကနှစ်နှစ်ကကွန်မစ်မန့်ရှိနေပြင်မယ်ဆိုတဲ့စိတ်ဆန္ဒနဲ့လုပ်တယ်လို့ယူဆပါလားကုဦးသိန်းတန်းကိုအမြင်သိချင်ပါတယ်
ကျွန်တော်ထပ်ကလည်းမပြောသလိုလို့ထင်နေရ။မင်းပြောသလိုထင်ပါရဲ့။တစ်ခါကအနေရီကအယူပောက်ပဲပြီးတဲ့ request ဖြစ်တယ်။နော်ဒါအဲ့ဒါကဘူးသူတဲ့နှလုံးထဲရောက်သွားအောင်သူ့ပြီးတဲ့ပြည်ဖြည်းစည်းရဖြည်းစည်းကိုချိန်နဲ့ကြတယ်။ဒီစပုံရတယ်။တစ်ခါကလည်းသူတို့ comment ရှိပါတယ်။ဒီ NLD ခေါင်းဆောင်တွေအကုန်လုံးကရေးလေးလုံးလူလူကျတော်ဝင်ကြီးကပောက်ွားလာတဲ့သူကြီးပဲ။ဒါဒီမှာဆရာနာရှင်စနစ်ရဲ့ဖြည်းစည်းနှုတ်ဆက်မှုကိုအကြီးကျယ်ခံရတဲ့လူတွေပဲ။သူတို့အတွက်2008ပေါ်စီကဘယ်လိုအဟန်တားမျိုးဆိုတာသူတို့စိတ်ဆုံးကတည့်ရတယ်လို့သူတို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီရွေးကောက်ပွဲတက်တက်တော့မဟုတ်ဘဲနဲ့ political ပေါ်ရလက်ရှိဖြစ်နေတဲ့တိုင်းပြည်နေသားအရာ NLD အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်စီးပွားရေးမှာပဲဖြစ်တယ်နိုင်ငံရေးမှာပဲဖြစ်တယ်အကုန်စမ်းသင်ရတပွေးလိုက်ဖြူကြည့်နေရချီရတယ်ပြီးတော့ပေါ်လုံးစကားနဲ့ပြောရတော့ counter attack ပေါ့တင်းလုံးမှာလည်းပဲကျွန်တော်ရှိမလို့နောက်မဆုံးဘူးနောက်တောင်နေနေဆိုပြီးအဲ့တော့ဒီကျိုးကျော်တန်းကိုကင်ပြီးတော့ဒီပိုင်းပြတ်ချက်နဲ့သူတို့သွားတဲ့ဆိုဘလို့အားဒါတုံးတဲ့လူတွေအကုန်ပြရမှာအဲ့တော့စကောင်းကြီးဖွဲ့စည်းပုံချေမလို့မပြီးချင်တာဘာလို့လဲနော်ဒါကနိုင်ငံကြီးနိုင်ငံ political game ညနော်အဲ့ဒါပြာက energy က taxes တင်လိုက်တာဖြစ်တယ်အဲ့ဒါရတဲ့အကျိုးများဆိုတာလေနာဘက်ဆုံးတဲ့ကံချနေတယ်အားလုံးကသဘောတူကျွန်တော်တို့ပြင်မမယ်ဆိုကြချင်မှရတယ်ဘုရားဒီလူတွေနိုင်ငံကရဲ့ဖောက်ခွာမှုတွေရမယ်နောက်သူတို့ကစကားဝဲမှာအကုန်ကြီးကဆောင်းမှုလာပြီးတယ်အောင်တယ်အခုကဟုတ်ခဲ့ပါတယ်ဘသူပြောဝင်တယ်တော့ဒီပေါ်ဒီမှာဘာမှအကောင်းဆုံးပြောတာဒီချို့တော့ရှိပါတယ်။အာကောင်မှာ15နှစ်တောင်ကြီးခဲ့တာကောင်းနေဆိုတော့ဒီလိုအခြေအနေမှာ2000ပေါ်ဒီပုံကြီးတာဖြစ်နေ။ဒါကြီးနေတဲ့ဒီချမ်းပြန်လာတယ်လို့ထွက်ပြောနေတယ်။အချို့ရှိလို့ရမယ်လို့ထင်တယ်။အဲ့ဒီအချိန်မှာ NLD ရဲ့ပေါ်ဒီမှာချောက်ကြီးစီရင်မှုလုပ်တဲ့လှုပ်ရှားမှုကိုစတင်ကန့်ကွက်သူမှန်တယ်။ဒီသူရဲ့တကယ်အမြင်တော်သားနဲ့ဒီလိုမလို့မဟုတ်တာဘူးစက်ကွင်းနဲ့ကြပါပဲ။အဲ့ဒီအတွက်ကျွန်တော်
ဟုတ်ကဲ့ကျွန်တော်အမှသရရှိတူရဲ့စာဖတ်ချင်ပါတယ်ကိုတက်နိုင်ဦးပါတဲ့နိုဘယ်ဆုရှင်ကိုဘာချော့တမနာဖြစ်လာတဲ့အခါဆိုရှယ်လစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းလဲလိုက်တာအနောက်နိုင်ငံတွေကြောက်နေရတဲ့ဆိုဗီယက်ယူနီယံပြည်အောင်စုကြီးအစစ်စိတ်မှောင်မှောင်ပြိုကွဲသွားတာတမိုင်းသက်တွေပါတဲ့ဒီမိုကရေစီရှင်သန်အောင်တိုင်းပြည်လည်းမပြိုကွဲအောင်ထိန်းသိမ်းလုပ်ကြဖို့ဗျာဆိုပြီးတော့ကိုတက်နိုင်ကသူ့ရဲ့အမြင်ကိုရေးသွားပါတယ်အဲ့တော့ကျွန်တော်ကိုတီဟကိုပဲမေးချင်ပါတယ်အခု NLD ရဲ့
ကျိုးစားပထမဆုံးခြေလမ်းစပြီးတော့ဖွဲ့စည်းပုံအတွက်ပြင်ဆင်မှုကြိုးပမ်းချက်ကခုနပြောတက်နေတော့တင်းနေမှာတော့လက်တလို့တော့တွေ့နေရပြီးတော့ဒီကမတည်ငြိမ်မှုတွေတင်းမာမှုတွေပူတိုးလာမှာပြည်လဲလမ်းစကိုဥတီတကယ်ပဲဥတီနိုင်အောင်လုပ်နိုင်ပါမလားကိုတိဟာသူရဲ့အမြင်ကိုသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဒါတော့နှစ်ဖက်ဖွဲ့စည်းပေါ့နော်နှစ်ဖက်ဒီကျမ်းမော်တွေနဲ့ကျွန်တော်အန်ဒီတွေနဲ့ကျွန်တော်တို့ဆိုတော့ဒီနေ့ပွဲကိုလိုက်ကြည့်နေတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးတက်မလို့ကကိုယ်စီရဲ့မတက်ရက်ပြီးစောက်ွက်တဲ့အချိန်မှာဒီလိုမျိုးခံစားမှုရှိရပေါ့နော်ဟိုတော့ကိုသားတွေကိုပြောသွားတယ်လို့ပဲရှေ့လျှောက်ကျွန်တော်တို့ပို့တိုက်မှုတွေနဲ့အဲ့ဒါထိတ်တန့်ကျမှုတွ
ဆိုတော့ကုသလေရဲ့အဲ့ဒါဟိုအင်တာဗျူးတွေပါပြန်လာထားတဲ့ကမှာကျွန်တော်ဘာသွားသတိထားမိလဲဆိုတော့ဒီအခြေခံဥပဒေပြင်ရေးကိုကျွန်တော်တို့ကဟလာဒီကြမ်းတော်ကမင်းကိုမင်းရဲ့ကိုသူကလည်းတရားဥပဒေကျွန်တော်ပြင်ရေးကိုကျွန်တော်မြင်တာမဟုတ်ဘူးလက်ထောလို့မရဘူးမြင်တာပါဆိုပြောလာတယ်ဆိုတော့ကျွန်တော်သတ်မိပြီလားဆိုပြောရမှာဆိုရင်စက်ခံကြီးကလည်း2015ရွေးတော်ပွဲတော့ဟလာဟိုသူ့ရဲ့ကျွန်တော်တို့ရွေးတော်ပွဲသတိကိုထဲမှာကျွန်တော်ရေးရေးအရာရေးရေးလုပ်ငန်းစီလေးကလိုအပ်လာရင်စေတဥ်ကိုပြင်မယ်လို့ပြောတယ်ကျွန်တော်ပြောချင်တာကစေတဥ်ကိုပြင်ရေးကလူတိုင်းပြောတယ်ကျွန်တော်စက်ခံကြီးလည်းပြောတယ်တက်မတော်လည်းပြောဆိုဒီအချက်ကတော့ကျွန်တော်ဆိုတဲ့တစ်ဖက်ကိုပြတ်တာမဖြစ်သေးဘူးဖြစ်တယ်ဆိုတော့လုံလီလုံခံတိုင်းနဲ့ပြတာပူတာပိုင်းမှာကျွန်တော်တို့ဒီတွန်းတက်မှုကိုရှိလာတယ်ဆိုတော့ဟို energy ဘယ်လောက်ရှိတိုးပလဲဟိုကျွန်တော်စက်ကဘယ်လောက်ဖြစ်ခုကံစကားမဲ့ဆိုတဲ့ပုံမှာကျွန်တော်တို့ချစ်ချောက်ဘယ်လောက်ဖြစ်ထိတ်တဲ့မှုတွေမပြင်းမှုတွေဖြစ်တယ်ဆိုတော့ဒီဖက်ခေါင်းဆောင်တွေဆက်လာဆင်ခြင်းနဲ့
โอเคကျွန်တော်ဥသိမ်းတန်းကိုနောက်ဆုံးမေးချင်ပါတယ်ဒီကိစ္စပါပဲအခု NLD ကစစ်တပ်နဲ့တကယ်လို့ညှိရမယ့်ကိစ္စပေါ့တက်မလို့ကိုယ်စီတွေကလည်းပြောတယ်သူတို့ဖွဲ့စည်းပုံပြင်ဖို့အတွက်သူတို့မှလည်းလူလားချက်ရှိတယ်ဆိုတော့တကယ်တမ်း common ground တက်တဲ့ NLD ဂျားထဲမှာရှာနိုင်တဲ့အနေအထားကိုရှိပါလားခင်ဗျဖွဲ့စည်းပုံပြင်ရင်လည်းပတ်သက်လို့ပ
ါဖွဲ့စည်းပုံပြင်ကိုတွန်းပို့နေတဲ့အချက်လက်တွေတော့ရှိခဲ့ဗျ common ground ဆိုတာသူကတကယ်တော့ဟိုတက်ကဒီဘူးဆောက်ချက်ကင်ထားရင်တော့ဘယ်နည်းနဲ့မှပြင်လို့မရပါဘူးအဲ့ဒီဒီမှာပြင်ဖို့ဆိုတာကျွန်တော်ပြောတဲ့အတိုင်းသဘောတူညီမှုမရှိဘူးဆိုရင်ပြင်လို့မရဘူး။ပြင်ရတယ်ဆိုတော့တစ်ဖက်နဲ့တစ်ဖက်အနေထားတော့ရှိတယ်။ဒုက္ခနဲ့နိုင်ငံတကာကပေါ်ပေါက်နေတဲ့အခြေအနေကတကယ်ကြီးမားတဲ့အကျင့်တွေပဲ။အဲ့ဒီကြီးမားတဲ့အကျင့်တွေဆိုတော့ကျွန်တော်ပြင်ခြင်းမှာညီညီကိုသုံးပုံနဲ့ဆိုတော့ကျေနပ်။ဘယ်လိုမှမချောပါတဲ့ IC ကိစ္စ၊ရခိုင်ကိစ္စ၊အခုမြေဆုံကိစ္စနောက်တစ်ခါခုနကလိုပင်လုံးမှာညီညာရင်းနဲ့အပေါင်းထဲမှာပုံနိုင်တဲ့အတွက်ဒီကြီးက comfort ဖြစ်နေကြတာလေ။ဒီလိုကနေပြီးတော့အကျင့်တွေကနိုင်ငံပြီးကြလို့ပြောတာဖြစ်တာ။အဲ့ဒီကကိုယ်ရည်ရည်မှတ်တွေဖြစ်တော့အပြည့်ရင်းရှိတဲ့လူတွေကညီငယ်နဲ့တုံ့နှံတဲ့အနေအထားဖြစ်တော့
ဟုတ်ကဲ့
ဒီစားကတုံးအားတစ်ခုဖြစ်လာနိုင်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးနဲ့ကုတရာသွေးနှစ်ဦးစလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ကျွန်တော်ဝင်ပြီးပ
ါခလုတ်သူမဆုမွန်နဲ့အတူကုသညုံအစီအစဉ်တင်ဆက်တဲ့ဒဲလီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကျန်နေတဲ့အချိန်တွင်းတင်အချင်းချုပ်ကိုကုဇော်ဝင်းလိုက်ကပြောပြပေးပါဦး
ကပိုင်ရင်းနှီးကုမ္ပဏီကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပြီးဒါဟာဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထင်းသိမ်းထားလို့တဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောကြပါတယ်။ဒီပိတ်ဆို့အရေးယူမှုအကြောင်းကိုတော့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတနင်္လာနေ့မှာကြေညာလိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိစောက်ဖို့ရှိနေတဲ့မြေဆုံဆဲကိုအရွယ်စားသေးလိုက်တာဒါမှမဟုတ်နေရာပြောင်းရွှေ့တိစောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြန်မာအစိုးရတောင်းရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တဘာပေါင်းချင်းထိခိုက်မှုတွေရှိနေတာကြောင့်ဒေသခံအနေနဲ့မြန်မာနိုင်ငံနေရာအနှံ့ပြားကအများပြည်သူတွေရဲ့ကောင်းကင်မှုတွေကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကွန်ကြခံတိစောက်မဲ့မြေဆုံရေးအားလျက်စစ်ဆဲကို2012ခုနှစ်မှာသမ္မတဦးသိန်းစိန်အစိုးရကဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကိုကြီးပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့ဝိုင်းရင်နိုင်ငံရေးသမားကြီး George Fernandez ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ George Fernandez ဟာအဲဇိုင်းမာမဉ္ဇဉ်ကျွေးနဲ့ယောဂါကိုကာလရှိစွာခံစားပြီးတဲ့နောက် New Delhi မြို့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။တရုတ်ကွန်မြူနတီနိုင်ငံအတွင်းမနစ်2018ခုနှစ်ကအလုပ်လုပ်ရတဲ့အခြေအနေတွေဟာပိုမိုဆိုးဝါးလာနေကြောင်းတရုတ်နိုင်ငံမှာအခြေစိုက်တဲ့နိုင်ငံသားသတင်းတောက်တွေထံကြောက်ယူခဲ့တဲ့စစ်တမ်းအသစ်မှာဖော်ပြထားပါတယ်။အဖွဲ့ဝင်109ဦးရှိတဲ့တရုတ်နိုင်ငံကနိုင်ငံသားသတင်းတောက်များအသင်းမှကြောက်ယူခဲ့တာမှအများစုကအဲ့ဒီလိုသဘောထားမှတ်ချက်ပေးကြတာဖြစ်ပါတယ်
။တရင်အချင်းချက်ကိုကိုစော်ဝင်းလိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 ရနေ9နာရီအထိလိုင်းဒိုမီတာ24 kHz 1နဲ့တိတိတုံညလိုင်းဒိုမီတာ40 kHz 940လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 1509တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.